Ukraine ကိုကျူးကျော်တဲ့ Russia အပေါ်အော်စတြေးလျနိုင်ငံကပိတ်ဆို့အရေးယူမှုအသစ်တရားကိုထပ်မံပြဋ္ဌာန်းလိုက်ကြောင်းအင်္ဂါနေ့တုန်းကထုတ်ပြန်ကြေညာပါတယ်။ Russia ရဲ့ဝါဒဖြန့်ချီရင်းနဲ့မမှန်သတင်းထုတ်လွှင့်မှုတွေကိုလှုံ့ဆော်ပေးနေသူတွေအပါအဝင် Russia ရဲ့အဓိကအကျိုးစီးပွားကိုပေါ်ဆောင်ပေးနေသူ10ဦးကိုထပ်မံအရေးယူလိုက်ကြောင်း Australia နိုင်ငံသားရဲ့ဝန်ကြီး Marie Spain ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ရုရှားစစ်တပ်တွေကိုလည်းငွေကြေးဆိုင်ရာပိတ်ဆို့အရေးယူလိုက်ပါတယ်။ဒါကြောင့်ရုရှားစစ်တပ်ကိုပစ္စည်းတင်သွင်းနေတဲ့ကုမ္ပဏီတွေကိုဩစတြေးလျကနေတင်ပို့ရောင်းချခွင့်ကိုပါပိတ်ပင်လိုက်တာဖြစ်ပါတယ်။ယူကရိန်းကိုတိုက်ခိုက်ရောက်မှာကြီးရည်လေတာဝန်ရှိသူရုရှားစစ်တပ်အကြီးအကဲ6ဦးကိုလည်းငွေကြေးနဲ့ခီးသွားလာခွင့်တွေတန်ခတ်အရေးယူလိုက်ပါတယ်။ဩစတြေးလျရဲ့နောက်ထပ်ရေနံချက်လုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့ ENPO ကတော့ရုရှားယူကရိန်းပဋိပက္ခစတင်ကြတဲ့ကရုရှားရေနံစိမ်းတွေဝယ်ယူတင်သွင်းတာကိုရပ်ဆိုင်းထားခဲ့ပါတယ်။